လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဖွဲ့လိုက်ပါလာတဲ့ရဟရဲဟာရခိုင်ပြည်နယ်မြောက်ပိုင်းကအပြန်မှာဒီကနေ့သနတ်နေ့အပြစ်ခံရပါတယ်။ဒါပေမဲ့ဝန်ကြီးပါဝင်ရဟရင်ပေါ်လိုက်ပါသူတဦးတယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရက VOA ကိုအတည်ပြုပါတယ်။ဒီသတင်းအသေးစိတ်ကို VOA သတင်းတောက်နိုင်ကွင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာအစိုးရဖွဲ့လိုက်ပါလာတဲ့ရဟရင်ကိုရခိုင်ပြည်နယ်မောင်သောနဲ့ဗုဒ္ဓတောင်ခရီးစဉ်မှာအပြန်ဗုဒ္ဓတောင်မြို့နယ်ဘက်မှာတနက်နဲ့ပြစ်ခတ်ခံရတယ်လို့တမတော်ပြောရေးစုခွေရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်ဒီနေ့မနေ့ကျွန်တော်တို့ဒေါက်တာဝင်းမြတ်အေးကဗုဒ္ဓတောင်ခရီးစဉ်မှာအဲဒီနေ့မနေ့10:45လောက်မှာပြစ်ခတ်တာဖြစ်ပါတယ်ဆက်တူရတဲ့ဗုဒ္ဓတောင်အသွားဖြစ်တယ်ထိခိုက်တာရရှိမှုမရှိဘူးတိုင်းရင်ကတော့ဒီလို1 byte တိုင်းကိုမချက်ထိပါတယ်အဲပူကြီးတောင်ကိုအောင်မြင်စွာသိတတ်နိုင်ကြပါတယ်ပြီးတော့သူခီးစည်းတိုင်းနဲ့ဆက်လုပ်ပါတယ်ပြီးတော့ကျွန်တော်တို့ပူကြီးတောင်ကနေပြန်ထွက်တော့ကြစစ်တွေကိုဒီနေ့ညနေ3:00မှာပြန်ရောက်ပါတယ်အနေနဲ့ပြင်ဆင်ပါတယ်ဘာလို့ကြာသွားဘူးပူကြီးတောင်မောင်းတော့ပဲတော့တန်တက်ရိုင်းပဲသွားတာများပါတယ်ဗျနောက်ကပြောရင်အဲ့ဒီကလည်းပြစ်ခတ်နေကြပဲအဲ့ဒီမှာပူကြီးတောင်ကနေမောင်းတော့တို့အဲ့ဒီအာဒီလိုရသေးတောင်တို့အဲ့လိုသွားနေကြတက်ရိုင်းဟိုရိုင်းကိုတော့အောက်ကနေတော့ကျွန်တော်တို့ရခိုင်ရွာတွေထဲမှာရှိနေတယ်ဒီလိုအမှားတန်တွေကတော့အဲရဟင်းမီမီမီဒီကလမ်းပြနေရ
ဒီပြစ်ခတ်မှုဖြစ်စဉ်တွင်ရဟင်းတစ်ချက်ထိခိုက်မှုရှိပြီးထိခိုက်တန်ရာရရှိမှုတော့မရှိဘူးလို့ဆိုပါတယ်စည်ရဲသိမ်းမှနေစားရခိုင်ပြည်နယ်ဘက်မှာတမတော်ရဟင်းတွေကိုအေးအေးဘက်ကမကြာခဏပြစ်ခတ်မှုတွေလှုပ်ဆောင်နေတယ်လို့တမတော်ဘက်ကပြောပါတယ်ဒီပြစ်ခတ်မှုမှာရခိုင်လက်နက်ကိုင်အေးအဖွဲ့လက်ချက်လို့ပြောပေမဲ့အတိပြုဖို့ကတော့အေးအေးပြောရေးစုခွေရှိသူကို VOA ကနေစူးစမ်းဆက်သွယ်နေစေဖြစ်ပါတယ်ခင်ဗျာ